Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA America အတန်ရဲ့2024ခုဇူလိုင်လ22ရက်နေ့တနင်္ဂနွေနေ့မနက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်တည်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ဖက်အတန်လင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစာတင်ကြောင်းတိုက်ခိုက်ခံရမှုအကြိမ်200လောက်ရှိတယ်လို့မြမရေးဆောင်ကြည့်တဲ့အဖွဲ့တွေကပြောပါတယ်။တယ်လီဗစ်မျိုးကိုတိုက်ခိုက်ခဲ့တဲ့အတွက်ယမင်အနောက်ပိုင်းကဟူသီတပုံပစ်မှတ်တွေကိုအစ္စရေးကပြန်လည်တိုက်ခိုက်လိုက်ပါတယ်။ကမ္ဘာတစ်လွှာအင်တာနက်လိုင်းတွေပြတ်ထောက်ခဲ့လို့ထိခိုက်ခဲ့ရတဲ့လေယာဉ်ခရီးစဉ်တွေစနေနေ့မှပုံမှန်ပြေးဆွဲနေပါပြီ
။အခုလိုသတင်းတွေပြီးမှတော့ဒုအတန်းဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြန်ကမ္ဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကမ္ဘာသတင်းတွေကသုတစတဲ့နိုင်ငံရေးစီးပွားရေးတဝါဝပတ်ဝန်းကျင်အရေးစားတဲ့အကြောင်းအရာအစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပ
ါ။ဟူသီတပုံတွေကတောက်တန်းနေမှာယီမင်ကနေ drone နဲ့ teleskop ကိုတိုက်ခိုက်ခဲ့တဲ့အတွက်ယီမင်ရဲ့အနောက်ပိုင်းမှာရှိတဲ့ဟူသီတပုံပြစ်မှတ်အများအပြားကိုစနေနေ့မှာပြန်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ဒါအောက်တိုဘာအစ္စရေးဟမတ်စစ်ပွဲစတင်ခြင်းကစပြီးတော့ယီမင်ရဲ့မြေပေါ်ကိုအစ္စရေးကပထမဆုံးချိန်တိုက်ခိုက်တာပါ။ဟူသီတွေအခိုင်အမာခြေကုပ်ယူထားတဲ့ယီမင်အနောက်ပိုင်းဟိုဒက်ဒါစိတ်ကမ်းမြို့ကစစ်ပစ်မှတ်အများအပြားကိုထိမှန်ခဲ့ကြောင်းနဲ့ဒါမှမကြခင်လတွေအတွင်းအစ္စရေးကိုယာနဲ့ချီတဲ့တိုက်ခိုက်မှုတွေအတွက်တုံ့ပြန်လာလို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ဟူသီပြောခွင့်ရမဟာမတ်အဗ်ဒူဆလမ်ကတော့အစ္စရေးဟာယီမင်ဓာတ်ဆီတူလောင်ကန်တွေဒါဘေးဆိုင်တွေကိုပစ်မှတ်ထားတိုက်နေတယ်လို့ပြောပါတယ်။ဒါဟာယီမင်ပြည်သူတွေပိုးပြီးဒုက္ခရောက်လာပြီးဂါဇာကပါလက်စတိုင်းတွေကိုထောက်ခံမှုရပ်ဆိုင်းအောင်ဖိအားပေးတာဖြစ်ပေမဲ့ယီမင်ဘက်ကတော့ဂါဇာကိုပိုးပြီးထောက်ခံအားပေးဖို့ဖြစ်လာနေတယ်လို့လူမှုမီဒီယာ X မှာရေးပါတယ်။ဟူသီတပုံတွေထိန်းချုပ်ထားတဲ့သတင်းမီဒီယာ El Masarak မှာတော့အစ္စရေးရဲ့တိုက်ခိုက်မှုကြောင့်စစ်ကမ်းမှာရှိတဲ့ဒက်စီနဲ့ဒီဇယ်စီတူလောင်ကန်တွေအပြင်ဓာတ်ဘေးကုမ္ပဏီကိုပါထိမှန်ပျက်စီးပြီးဓာတ်ပြတ်တောက်မှုနဲ့အတူတေဆုံးဒဏ်ရာရတာတွေရှိနေတယ်လို့ပြောပါတယ်။ယူကရိန်းမှာလွှတ်တော်အမတ်ဟောင်တူလမ်းပေါ်မှာတနက်နဲ့အပြစ်ခံရပြီးတေဆုံးခဲ့ရတယ်လို့ယူကရိန်းအရှေ့မြောက်ပိုင်းကခါခီယက်မှာရုရှားတပ်တွေရဲ့ဝင်ဟင်းကတိုက်ခတ်မှုကြောင့်နှုတ်တေဆုံးခဲ့ရပါတယ်။ယူကရိန်းဘာသာစကားတွင်ကျောင်းနှင့်တင်ပြရမှာနာမည်ကြီးတဲ့အသက်60ရွယ်လွှတ်တော်အမတ်ဟောင်အီရာနာဖာရီယန်ဟာလမ်းပေါ်မှာအမိမသိလူတဦးရဲ့တနက်နဲ့ပြစ်ခတ်တာခံခဲ့ရပြီးခြေုံတင်ထားရကနေဒဏ်ရာနဲ့ပဲတေဆုံးခဲ့ရတာပါ။ဒီဖြစ်ရပ်ကိုလောက်ကျမှုဖြစ်နေတတ်မှတ်ပြီးစုံစမ်းနေတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့စောင့်ကြည့်ကင်မရာတွေကိုစစ်ဆေးတာ၊မျက်မြင်သက်သေတွေကိုစစ်ဆေးမေးမြန်းတာနဲ့ရက်ကွက်အများပြားမှာစစ်ဆေးနေတဲ့အပြင်ရုရှားဘက်ကလှုပ်ဆောင်တာအပောင်းဝင်ဖြစ်နိုင်ရေးအားလုံးကိုစုံစမ်းနေတယ်လို့စနေနေ့မှာပြောပါတယ်။ကျူးလွန်သူကိုရှာဖွေဖို့လဲယူကရိန်းရဲနဲ့လုံခြုံရေးတွေကိုတာဝန်ပေးထားတယ်လို့ပြောပါတယ်။ဖာရီယန်ဟာ2012ကနေ2014ထိယူကရိန်းလွှတ်တော်မှာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးရုရှားဘာသာစကားသုံးတဲ့ယူကရိန်းအင်အားရှိတွေကိုယူကရိန်းဘာသာစကားသုံးတာအောင်ပညာပေးတဲ့လှုပ်ရှားမှုနဲ့နာမည်ကြီးသူဖြစ်ပါတယ်။ကမ္ဘာတလွှာအင်တာနက်လိုင်းပြတ်တောက်သွားတဲ့အတွက်တောက်ကြတဲ့မှာလင်းလိုင်းတွေ၊ဘန်တွေ၊ဆေးရုံတွေနဲ့ငွေကြေးဆိုင်ရာလုပ်ငန်းတွေထိခိုက်ခဲ့ရတဲ့နောက်စနေနေ့မှာတော့လေကြောင်းလမ်းတွေဟာပုံမှန်ပြန်ပြီးပြေးဆွဲနေပါပြီ။ဒါဟာခုနှစ်ပိုင်းအတွင်းအကြီးမားဆုံး IT ပြဿနာပေါ်တာဖြစ်ပြီးကွန်ပျူတာဗိုင်းရပ်စ်နှိမ်နင်းတဲ့ software ကို update လုပ်ရကနေဖြစ်ပွားခဲ့တယ်လို့Microsoft ကုမ္ပဏီကဖြေရှင်းပါတယ်။ဒီ software ကိုကမ္ဘာတစ်လွှာ cyber လုံခြုံရေးလုပ်နေတဲ့ CrowdStrike ကုမ္ပဏီမှာချက်တပရင်းနေညာပိုင်းဆက်ထည့်သွင်းရကနေခုလိုပြဿနာဖြစ်လာပုံရတယ်လို့ပြောပါတယ်။တောက်ကြနေကတော့ဒါဇင်နဲ့ချီတဲ့လေကြောင်းခီးစင်တွေဖြတ်သိမ်းတာနောက်ကျတာတွေကြောင့်လေဆိပ်တွေမှာခီးတယ်တွေအခက်ခဲနဲ့ကြုံခဲ့ရတာဖြစ်ပါတယ်။အခုတော့ American လေကြောင်းလိုင်းအများအပြားနဲ့ Hong Kong, Taiwan, Korea နဲ့ Thai ပါဝင်အာရှတစ်လွှာကလေဆိပ်တော်များများမှာပုံမှန်ပြန်ပြီးအလုပ်လုပ်နေပါပြီ။အိန္ဒိယ၊အင်ဒိုနီးရှား၊စင်ကာပူလေဆိပ်တွေမှာတော့စနေနေ့နေ့လယ်ကစပြီးကွန်ပျူတာအင်တာနက်လိုင်းတွေပြန်ပြီးကောင်းလာပြီဖြစ်ပါတယ်။နယ်သာလန်နဲ့ဗြိတိန်နိုင်ငံတွေမှာတော့ကျန်းမာရေးဝန်ဆောင်မှုတွေထိခိုက်ခဲ့ရတာပါ။ဥရောပကလေဆိပ်ကြီးတွေမှာလည်းတောက်ကြအစောပိုင်းလေကြောင်းခီးစင်တွေကိုဆိုင်းငံ့ထားခဲ့ရပါတယ်။တရုတ်အစိုးရသတင်းမီဒီယာကတော့သူတို့ရဲ့လေဆိပ်တွေမှာထိခိုက်တက်ရောက်မှုမရှိဘူးလို့ရေးပါတယ်။
မနေ့ နခင်းစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါတယ်ရှင
် View American Tan တနင်္ဂနွေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့လက်နက်ကိုင်ပြစ်ပတ်ကြတဲ့အတွင်းမှာစာသင်ကျောင်းတွေကိုတိုက်ခိုက်မှုကအကြိမ်200နီးပါးရှိပြီးသေဆုံးဒဏ်ရာသူကရာခနန်းလောက်ရှိတယ်လို့ပညာရေးနဲ့မြန်မာနိုင်ငံအရေးဆောင်ကြည့်လေ့လာနေတဲ့အဖွဲ့အစည်းတွေထုတ်ပြန်ချက်တွေကိုစုစည်းပြီး AB သတင်းမှာစနေနေ့ကဖော်ပြပါတယ်။မြန်မာ Witness အဖွဲ့ကတော့တိုက်ခိုက်မှုပေါင်း186ကြိမ်နဲ့အတိုက်ခိုက်ခံရတဲ့စာသင်ကျောင်းက64ကျောင်းတေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူစုစုပေါင်းက106ဦးရှိတယ်လို့မှတ်တမ်းတင်ပါတယ်။ Britain ချေဆိုင် Center for Information Resilience ကတော့တက္ကသိုလ်နဲ့စာသင်ကျောင်းအတိုက်ခိုက်ခံရမှုပေါင်း184ကျင်ရှိတယ်လို့ဖော်ပြပါတယ်။ American ပြည်ထောင်စု New York ချေဆိုင်ကမ္ဘာလုံးဆိုင်ရာပညာရေးကာကွယ်စောင့်ရှောက်မှုအဖွဲ့ Global Coalition to Protect Education from Attack အဖွဲ့ကတော့စာသင်ကျောင်းအတိုက်ခိုက်ခံရမှုတင်ပြချက်245ကျင်ရှိပြီး2022နဲ့23ခုနှစ်အတွင်းစာသင်ကျောင်းတွေကိုစစ်တပ်တွေကအသုံးပြုမှုတင်ပြချက်က109ခုရှိတယ်လို့ဆင်းပြစုပါတယ်။ဂျာကာလာညွန်မောအစိုးရ NUG ကလည်းပြစ်ပတ်ကအတွင်းလုံခြုံရေးကြောင့်တပ်ဖွဲ့တွေကြောင့်အသက်18နှစ်အောက်ကလေး980ကျော်သေဆုံးတယ်လို့ပြီးခဲ့တဲ့ January လမှာသတင်းထုတ်ပြန်တာပါ။နိုင်ငံတကာလက်နက်ကိုင်ပြစ်ပတ်ကတွေနဲ့ပတ်သက်ပြီးအချက်လက်စုဆောင်းတဲ့ Armed Conflict Location and Event Data Project အဖွဲ့ကတော့မြန်မာနိုင်ငံကလက်နက်ကိုင်ပြစ်ပတ်ကအတွင်းအရသာတည်ဆုံးသူ8000ကျော်သွားပြီလို့ဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအလောက်ကန်တဲ့ပတ်သက်ပြီးအစိုးရကပမာဏကန့်တတာကိုမလိုလားတဲ့ចောင်းသားဥဆောင်တဲ့ဒီသတင်းပတ်တွင်ဆန္ဒပြပွဲတွေကိုခြေမုံရာကနေလူပေါင်း114ဦးတဲ့မနေ့တည်ဆုံးခဲ့ရတဲ့နောက်စနေနေ့မှာတော့နှစ်ရက်ညမထွက်ရအမယ်ထုတ်ပြန်လိုက်ပါတယ်စနေနေ့မှာဓာတ်ကမ်းမြို့တော်လမ်းမာတွေပေါ်မှာလူသူရှင်းနေပြီးစစ်သားတွေကင်းလှန့်နေတာကိုတွေ့ရပါတယ်ရှေးယုံကအချက်လက်တွေအရစနေနေ့မှာလည်းဒဂါကဆန္ဒပြရဗဟိုအချက်ကြကြတဲ့နေရာတချို့မှာအဓိယုံနေဂျိုချာဂျိုချာဖြစ်ပွားပြီးတေဆုံးရသူက၄ဦးတည်းမနည်းရှိရပါတယ်။ရဲတွေကလည်းညမထွက်အမင့်ကိုအားဖြည့်တဲ့အနေနဲ့လမ်းတွေပေါ်မှာအတားအဆီးတွေကိုချထားတာပါ။ဝန်ကြီးချုပ်ရှိခ်ဟာစီနာအစိုးရကတနင်္ဂနွေနဲ့တနင်္လာနေ့တွေကိုလူလူအားလိုက်ရက်တွေဖြစ်နေကြညာပြီးအရေးပေါ်ဝန်ဆောင်မှုအတွက်သာတော်လာခွင့်ပြုထားပါတယ်။တန်ကတော်ရီကောလိပ်တွေကတော့ဇူလိုင်18ရက်ဗုဒ္ဓဖူးနေ့ကလေးကပိတ်ထားတာပါ။ပါကစ္စတန်နိုင်ငံကလည်းလွတ်လပ်ခွင့်ရခွဲထွက်ဖို့အတွက်တိုက်ပွဲဝင်ခဲ့သူတွေရဲ့မိသားစုဝင်တွေကိုအစိုးရအလောက်ကံမှာရာဂန်နှုန်း30နေရာပေးဖို့အတွက်ချန်ထားတာပါဝင်အလောက်ကံအတွက်ပမာဏကန့်တတ်တာအပေါ်မှာចောင်းသားတွေကဒေါသထွက်ခဲ့ရတဲ့နိုင်ငံတစ်လွှားဆန္ဒပြမှုတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။ခါစီနာအစိုးရကဒီကန့်တတ်မှုစနစ်ကို2018ခရဲကတင်ပြထားတာဖြစ်ပြီးပြီးခဲ့တဲ့လကမှာတရားရုံးကကြားနာဖို့အတွက်ပြန်ပြီးတော့လက်ခံခဲ့တာဖြစ်ပါတယ်။စင်ကာပူမှာတောက်ချန်တွေကရေနံတင်သင်းမောနှစင်းတိုက်မိတဲ့ထဲမှာအီရန်သင်းမောမပါဘူးလို့အီရန်ရေနံဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။ရေနံစင်းတင်သင်းမောနှစင်းစလုံးဟာအီရန်ပိုင်မဟုတ်ဘူးလို့အီရန်ဝန်ကြီးဌာနကသူ့ဝက်ဘ်ဆိုက်မှာကြေညာချက်ထုတ်ပြန်ပါတယ်။ကြီးမားတဲ့ရေနံတင်သင်းမောကြီးနှစင်းနဲ့ကဒဇင်းဟာဝင်တိုက်မိတဲ့ဒဏ်ကြောင့်မီးလောင်ခဲ့ပြီးနှစင်းစလုံးအခင်းဖြစ်ပွားတဲ့နေရာကနေပြန်ထွက်ခွာသွားတယ်လို့မလေးရှားကမ်းဆောင်တပ်ကစနေနေ့မှာပြောပါတယ်။သင်းမောဒဇင်းဟာအာဖရိကကျွန်းနိုင်ငံဖြစ်တဲ့ဆာအိုတိုမင်းနဲ့ပရင်စပီအလန်ရေနံတင်ပေါ်ဖြစ်ပြီးတော့သူဟာမလေးရေပိုင်နဲ့ထဲရောက်လာမယ်လို့သူတို့ကတန်ပြန်ရှိတဲ့အတွက်အခုဘယောက်နေလဲဆိုတာကိုလိုက်ပြီးထောက်လှမ်းနေတယ်လို့လည်းပြောပါတယ်။ဒီရေနံတင်တင်ပေါ်ကြီးဟာတောက်ချန်နဲ့မနက်ပိုင်းမှာပဲစင်ကာပူအလန်တင်ဟာဖ်နီယယ်နိုင်တင်ပေါ်နဲ့စင်ကာပူအရှေ့မြောက်ကပက်ဒရာဘရန်ကာကျွန်းနဲ့35မိုင်လောက်အကွာမှာလည်းတိုက်မိခဲ့တယ်လို့စင်ကာပူရေချောင်းအာဏာပိုင်အဖွဲ့MPA ကတောက်ကြံနေမှာပြောပါတယ်မိလောင်ခဲ့တဲ့ဒီတင်မောပေါ်မှာတင်မောသား40ပေါလာတာဖြစ်ပြီး26ရောက်ကမိနှိမ့်တက်နေတော့14ရောက်ကိုစင်ကာပူလေတဲ့ရေဟတ်ရင်နဲ့ဘေးလွတ်ရာကယ်ထုတ်ခဲ့ရတယ်လို့လည်းပြောပါတယ်တင်မောပန်ရှင်ကတစုံတရာသတင်းမထုတ်ပြန်တယ်လို့စင်ကာပူ MPA အဖွဲ့ကစနေနေ့မှာမေးမြန်းခဲ့ပေမဲ့ပြန်ဖြေကြတာမရှိသေးပါဘူ
း
။သတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ VOA American တိုင်းရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်းလွှင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်။ပထမအဦးဆုံးဒုအတန်းအစီအစဉ်ဖြစ်ပါတယ်။ထိုင်းနိုင်ငံအလုတ်သမားဥပဒေအရအမျိုးသမီးတွေကိုဝင်ဆောင်ချိန်မှာလဲအလုတ်လုတ်ခွင့်ရှိပေမဲ့ထိုင်းရောက်မြန်မာအလုတ်သမားအများအပြားကတော့ကိုဝင်ကြောင်းအလုတ်ကထွက်ဖို့ဖိအားပေးတာခံရပါတယ်အလုတ်ဖြုတ်ခံရတာတွေလည်းကျွမ်းရပါတယ်ဥပဒေပြဋ္ဌာန်းထားပေမဲ့အကာအကွယ်မရကြတဲ့ကိုဝင်ဆောင်မြန်မာအမျိုးသမီးအလုတ်သမားတွေအကြောင်းကိုဒီတစ်ပတ်တို့အတန်းအစီအစဉ်မှာ Frontier ဝိုင်းတော်သားတွေကတင်ပြထားပါတယ်
ပြောရတယ်တော့ပြောမယ်လို့တော့မထင်ဘူးပေါ့နော
်မရဲ့အစင်မပြေတဲ့မိသားစုကြတာလဲဒုက္ခတွေရောက်တာပေါ့ခက်ပြောက်မှုရှင်အကျွေးတွေတင်ရဘယ်လိုပေါ့ယောက်ျားတစ်ယောက်လုံးစားနဲ့ရုံးကန်မိသားစုတွေများတဲ့ဒုက္ခတွေရောက်ကြတော့
လူငယ်တွေဟာထိုင်းနိုင်ငံကိုရှေ့ပြောင်းလာတဲ့အခါမှာသူတို့သတ်မှတ်ထားတဲ့အချိန်တွေထက်ပိုပြီးတော့ကြာရှည်စွာနေထိုင်တတ်ကြပါတယ်တချို့ကမိသားစုဘဝတွေကိုတောင်ထူထောင်လိုက်ကြပါတယ်ဒါပေမဲ့သူတို့ရဲ့အခွင့်အရေးကိုမသိရင်ဒါမှမဟုတ်မကာကွယ်နိုင်ဘူးဆိုရင်တော့အခက်အခဲများစွာနဲ့ရင်ဆိုင်ကြရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါသောမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
။ကိုဝင်စားစီရှိတော့ပျော်တော့ပျော်တယ်လေ။တော့ဖြုတ်မယ်လို့တော့မထင်ဘူးပေါ့နော်။ဒါမဲ့လည်းနောက်ပိုင်းဆိုညာတို့လှုပ်ဖြုတ်ပါတယ်။တမီးကဘာလို့လဲဆိုတော့ဘိုင်းမှာဂျိတ်အမြဲတွေ့သွားတော့ကိုရီးယား9နိုင်10နိုင်ဆိုတော့ဂျိတ်တွေ့မှလည်းဖြစ်မယ်လေ။ဂျိတ်မတွေ့လို့မဖြစ်ဘူး။အားကြောင့်မဂျိတ်တွေ့တဲ့အတွက်တို့ကတီးသွားတယ
်။အသက်28နှစ်အရွယ်ရှိတဲ့မတ်ချယ်ရီကထိုင်းနိုင်ငံမှာရွှေပြောင်းလို့တမအဖြစ်အလုပ်လုပ်နေတာ6နှစ်လောက်ရှိပါပြီ။ဒါပေမဲ့သူမကိုဝင်ဆိုင်ရတဲ့အချိန်ကဘောင်းမီချုံဆက်ယုံမှာအလုပ်လုပ်နေတာ3လပဲရှိပါသေးတယ်။တခြားမြန်မာအမျိုးသမီးတွေနီးတူပဲမတ်ချယ်ရီကလည်းကိုဝင်ဆောင်နေစဉ်အတွင်းညဘက်အလုပ်လုပ်တဲ့အခါမှာမကောင်းဆိုးဝါးတွေကတ်မပါလာအောင်ကာကွယ်တဲ့အနေနဲ့ဂျိတ်တွေရမယ်ဆိုတဲ့အယူကိုလက်ခံယုံကြည်သူပဲဖြစ်ပါတယ်။တရက်မှာတော့အလုပ်ရှင်တွေကယူနီဖောင်းအသစ်ပေးဖို့အတွက်အလုပ်သမားတွေကိုရုံးခန်းထဲခေါ်ပါတယ်။မတ်ချယ်ရီနဲ့နောက်ထပ်ကိုဝင်ဆောင်အမျိုးသမီးတို့ကိုခေါ်တဲ့အချိန်မှာတော့တလားအလုပ်လုပ်ပြီးထွက်ဖို့အတွက်စာရွက်စာတမ်းမှာလက်မှတ်ထိုးခိုင်းတာပါ။သူမအနေနဲ့ချိန်ချောက်ခံရပြီးဖိအားပေးတယ်လို့ခံစားရတဲ့အတွက်လက်မှတ်ထိုးပေးလိုက်ရပါတယ်။
သူတို့ထိုးခိုင်းတဲ့လက်မှတ်မှာလည်းဘာတွေရိုင်းမှန်းမသိဘူးသူတို့ရှမ်းလို့တွေရောဗမာလူရောကို့မှာလည်းအဲ့လောက်တိချိန်မရှိဘူးလေ9မိနစ်ပဲလို့တော့တယ်မာရ9နိုင်ထိုးဖို့9မိနစ်လို့မှခေါ်ဖြုတ်လိုက်တာလေ
သူမအနေနဲ့အဲ့ဒီဆက်ယုံမှာအလုပ်လုပ်နေတာ3လလောက်ရှိပြီဆိုပေမဲ့လည်းကိုဝင်ရှိလာတဲ့အတွက်ကြောင့်ဘာခံစား권မှမရပဲအလုပ်ထုတ်ခံလိုက်ရပါတယ်အလုပ်မရှိရတဲ့နောက်မှာပဲမတ်ချယ်ရီနဲ့သူမရဲ့အမျိုးသားတို့အတွက်ကြောက်ဖို့ကောင်းတဲ့အခြေအနေတွေကြုံလာရပါတယ်သူမအမျိုးသားကလည်းပုံမှန်အလုပ်မရှိပဲတခါတလေမှနေစားအလုပ်လုပ်ရတာပါသူမနဲ့သူမရဲ့ကလေးအတွက်အာဟာရပြည့်ဝအောင်စားဖို့မဆိုထားနဲ့ထမင်းအောင်နတ်မန်အောင်မစားနိုင်ခဲ့ပါဘူ
းညနေတော့ခက်ခဲပြဗမာမှလည်းလုံးမရှိကိုမစားဖို့ကိုစားချင်တာလည်းမစားရတော့ဘူးခင်းမရှိရင်လည်းမဖြစ်ဘူးလေဂလန်းရှိဂလန်းကောက်စားလိုက်တယ်ကစုံရတွေ့တော့ကစုံရကူစားလိုက်တယ်ပြီးရင်လည်းစားလေအဲ့လိုမျိုးနဲ့စားခဲ့ရတာပေါ့တခါကျရင်စားမရှိတော့ပြန်ပေးရတာပေါ့နော်
ကိုဝင်ဆောင်ချိန်မှာအလုပ်လုပ်ပိုင်권ရှိကြပါတယ်။သူတို့တွေဟာကိုဝင်ရှိလာတဲ့အခါမှာအလုပ်ထုတ်ပယ်မခံရဘူးအထူးကာကွယ်ခွင့်ကိုတောင်ရကြရမယ်သူတွေဖြစ်ပါတယ်။ပြီးတော့အလုပ်ရှင်တွေအနေနဲ့လည်းရော်ကြီးငွေပေးရမှာဖြစ်ပါတယ်။မတ်ချယ်ရီအနေနဲ့ဆိုရင်လောက်ခတလစာရရှိမှာဖြစ်ပါတယ်။ဒါပေမဲ့လည်းရွှေပြောင်းလူသမားတွေအတွက်တော့ဥပဒေဟာအမြဲတမ်းအကာအကွယ်ဖြစ်ရှိနေတာမဟုတ်ပါဘူး။ညာတော့အဖြစ်သူတို့အနေနဲ့ရရှိမဲ့အခွင့်အရေးတွေကိုမသိကြသလိုသိနေရင်လည်းတောင်းဆိုလို့မရတဲ့အခြေအနေရှိနေကြတာဖြစ်ပါတယ်အခုလိုမျိုးဒုက္ခရောက်ရတာဟာမတ်ချယ်ရီတယောက်တည်းတော့မဟုတ်ပါဘူးကိုဝင်ဆောင်ချိန်မှာပဲအလုပ်ဖြုတ်ခံလိုက်ရလို့လာရောက်တိုင်တန်းတဲ့သူတွေအများကြီးရှိနေတယ်လို့ရွှေပြောင်းလူသမားကြီးလှုပ်ရှားသူတွေကပြောပါတယ်ဒီအခြေအနေတွေဟာနောက်ပိုင်းနှစ်တွေမှာပိုဆိုးလာတယ်လို့ဝေါ်ကာအလိုင်းယံဂရုကကိုတူးလင်းကပြောပါတယ်
တချို့ကဆိုလေးလားလောက်နဲ့ပေါ့ကိုဝင်ရှိသွားပြီးမျိုးသမီးတို့ကလှုပ်ချုပ်တယ်ပေါ့နော်ပင်နာပြလိုက်တာတွေလုပ်ငန်းထဲမှာများကိုဝင်ပြတ်ကြမှာလို့ကလို့ပေါ့နော်လေးပင်မတဲ့ချိန်မှာတချို့ရရမှာဆိုချော်လဲတာတွေရှိတယ်ပေါ့အဲ့လိုမျိုးဆိုရင်တို့ရဲ့စိတ်ယုံကပဲတို့ရွာမှာစိုးရင်လည်းမျိုးသမီးတွေကိုကိုဝင်ကြလာပြီဆိုရင်တော့တို့တော်တော်များများဖြုတ်ပစ်တာတွေကတော်တော်ကြီးကိုတွေ့ပါနိုင်ငံမှာနေရာတိုင်းမှာကြုံတွေ့ရတယ်ဒီတချို့ကဆိုများ3လလောက်လား3 3လ4လလောက်ဆိုဘိုက်ကပူလာတယ်ပေါ့နော်အနည်းလေးတချို့လုပ်ငန်းတွေက9လအထိခန့်တယ်တချို့ကဆိုရင်4လလောက်နဲ့ဖြုတ်ပစ်
မဲဆောက်မှာအလုပ်လုပ်နေတဲ့မတ်ဝဝါကတော့သူမရဲ့ကိုနှစ်တာအလုပ်လုပ်တဲ့တက်တန်းအတွင်မှာဆက်ယုံပါရှင်တထေးတွေကကိုဝင်စားအမျိုးသမီးတွေကိုအလုပ်ထွက်ခိုင်းတာကိုမြင်လာခဲ့ရတာပါဆယ်ကျော်တက်ရွေတားနေအောင်ရှိတဲ့မတ်ဝဝါအနေနဲ့မနစ်ကကိုဝင်စားရှိပြီလို့တီးလိုက်တဲ့အချိန်မှာပျော်ရွှင်မှုနဲ့အတူစိတ်တော်ကတွေလည်းအတူတွဲပါလာခဲ့ပါတယ်တည်ကြတာကတော့မတ်ဝဝါရဲ့အလုပ်ရှင်တွေကသူမကိုအလုပ်ထွက်အောင်ကြိုးစားခဲ့ကြပါတယ
်ခလေးမို့ပြီးတော့၃လနေလို့ရှိရင်တမီးအလုပ်ပြန်လုပ်လို့ရရင်ရပါပြီပေါ့တမီးတို့ထွက်စားတော့လက်မထိုးပြနေနေပေါ့ဒီပြောလေအာတို့တွေကလက်မခံအောင်ဆိုတော့သူကဟင်းမရဘူးလက်မပဲထိုးထွက်စားပဲအတွင်းဝင်လာပြီးတယ
်မဝဝတယောက်အနေနဲ့သူမရရှိမဲ့အခွင့်အရေးတွေကိုတည်တဲ့အတွက်ကြောင့်မမမမပဲရက်တီခဲ့ပါတယ်သူမအနေနဲ့ထိုင်းဥပဒေအရကလေးမိဖွားခွင့်68ရက်ရရှိနိုင်တာကိုလည်းတည်ခဲ့ပါတယ်ထိုခွင့်ကာလအတွင်းမှာ45ရက်ကလစာရခွင့်ဖြစ်ပါတယ်မိဘခွင့်တောင်းမှုအတွက်အလုသမားကာကွယ်ရေးယုံကိုတွားရောက်ခဲ့ပြီးယုံကလိုင်းနာဖို့ဆက်ယုံကိုအမိန်ပေးပြောကြားခဲ့ပါတယ်ဒါပေမဲ့လည်းဆက်ယုံလို့ရှင်ကြီးကအလွယ်တကူလိုက်ရောခဲ့တာမဟုတ်ပါဘူးခလေးမွေးဖွားပြီးတာတပတ်ပဲရှိသေးတဲ့မဝဝါကိုဆက်ယုံအပြင်ဘက်မှာစောင့်ခိုင်းခဲ့ပါတယ်
ခွင့်စားလာอยู่ပေါ့နိုင်ဘောလောက်ကြာမလာအောင်ဖွဲ့စည်းနေခေါ်ပြလာလိုက်ရောတဲ့ပုံဆက်တော့မှမန်နေဂျာမှထွက်လာတယ်ထွက်လာရောစမအိုခွင့်စားမှာလက်မလက်ထိုးခိုင်းတယ်စမအိုခေါ်ပြီးညှိတယ်ရန်ကိတ်မှာအာမိဖွားခွင့်45ရဲ့အခါကိုမယူဝဲနဲ့နေလို့ရရင်မယူနဲ့ပေါ့နော
်ရွှေပြားလို့သမားကြီးကုညီဆောင်ရွက်တဲ့အဖွဲ့တွေအနေနဲ့ကတော့မတ်ချေကြီးလိုမျိုးကိစ္စရက်တွေကိုကိစ္စဖြစ်ဖြစ်ပြီးချင်းမှာတိုင်ကြားရင်ကုညီပေးနိုင်တယ်လို့ဆိုပါတယ်ရောင်ကြီးဦးလို့သမားအဖွဲ့ကဦးမိုးကျော်အနေနဲ့ကိုဝင်စားခွင့်ရဖို့လှုပ်ပေးခဲ့တဲ့ဖြစ်စဉ်မှာအခွင့်အရေးတွေပြန်ရတာ80ရာခိုင်နှုန်းလောက်တော့အောင်မြင်တယ်လို့ပြောပါတယ်။ဒါပေမဲ့ထိုင်းနိုင်ငံအနေနဲ့သူတို့ရဲ့ဥပဒေလှုပ်ဆောင်ချက်တွေကိုပိုပြီးတည်ချာလှုပ်ဆောင်တင်တယ်လို့ပြောပါတယ်
။ထိုင်းနိုင်ငံမှာလည်းအလုပ်သမားအခွင့်အရေးကာကွယ်ဥပဒေတွေရှိတယ်။နိုင်ငံသားစီမံခန့်ခွဲဆိုင်ရာဥပဒေရှိတယ်။လောက်ဝကဥပဒေရှိသူဥပဒေတွေသူပြဋ္ဌာန်းပြီးတော့အတည်ပြုထားရမယ်လို့တကယ်ရတဲ့ရလိုက်တဲ့အလုသမားအခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုလူလူရှုထားပြီးတော့ကျတော့အဲ့ဒီအလုသမားတွေကတခုခုချိုးဖောက်တဲ့အခါကျတော့ဒီဥပဒေပါအတိုင်းပဲဖြတ်ကနေမလာပိုင်းကိုဖုံးဆက်တာနဲ့ဖမ်းဆီးရတယ်အရေးယူရတယ်ကျွန်တော်တို့တွေ့နေရတာပဲလက်မှတ်မှာထောက်ထားမရှိဘူးဖမ်းလိုက်တာပဲ
မန်ချေရီအနေနဲ့အခုချိန်မှာတော့နောက်ထပ်အလုပ်တစ်ခုရနိုင်ခဲ့ပါတယ်။စောက်လို့ရီအလုပ်တွေမှာအချိန်ပိုင်းလှုပ်ဆောင်နေတဲ့သူမရဲ့အမျိုးသားဖြစ်သူနဲ့အတူသူတို့ရဲ့သမီးလေးနှစ်ယောက်ကိုကြွေးမွေးစောက်ရှောက်လျက်ရှိပါတယ်။ရှိမှာတော့မဝဝတယောက်ခလေးမွေးပြီးလို့သုံးလာပြီးလို့ခလေးကိုခလေးထိန်းနဲ့ထားခဲ့ပြီးအလုပ်ပြန်လုပ်နေပါပြီ။ဒါပေမဲ့လည်းသူမရဲ့ခလေးမိဖွားခွင့်စာချုပ်ရပြန်ရရမယ်။အရင်လုပ်နေကြအလုပ်ကိုပြန်မလုပ်ရတဲ့အတွက်လုပ်ငန်းဝင်နဲ့စိတ်ပျော်ရွှင်မှုမရှိဘူးလို့ပြောပြပါတယ်။မဝဝအနေနဲ့ရင်းနှီးကျွမ်းဝင်မှုမရှိတဲ့တခြားမတူတဲ့အလုပ်၃လမျိုးကိုပဲအလုပ်ရှင်ကလုပ်ခိုင်းပါတယ်။
သမီးအလုပ်ဆက်စင်တယ်တခါမှစိတ်ချမ်းသာမလို့ပါတနေ့ကို3လေးကတော့သမီးယုံအောင်ခေါ်3လေးကဆိုတာအနည်းဆုံးပဲအလေးကတော့ဒီလိုပေါ့တခြားလူနဲ့ထားတော့စိတ်ကမချရတော့ဘူးပေါ့အဲ့လိုမျိုးပေါ့အလုပ်ထဲမှာလည်းအဲ့လိုမျိုးကိုယ်အတိုက်ခိုက်နေတယ်ဆိုကိုယ်လည်းစိတ်ညစ်ရတာပေါ့ငါဘတော်မြန်ပေါ့ငါအမားတွေနဲ့သူတို့ထောက်ပြမလဲပေါ့ကိုနော်ငါ့ကိုပြန်သူတို့ဘတော်မြန်ပြဿနာရှာမလဲ
မဝဝါကတော့အလုပ်သမားဥပဒေချထားတဲ့အတိုင်းအလုပ်သမားတိုင်းအနေနဲ့အခွင့်အရေးပြေဝရရှိသင့်တယ်လို့ထင်ပါတယ်ဒီလိုမှမဟုတ်ရင်ထိုင်းနိုင်ငံမှာနေထိုင်တဲ့ရွှေပြားလို့တမားတော်တော်များများရဲ့မိသားစုကိုပြုစုပြောင်းထောင်မှုဆိုတဲ့အိမ်မက်ကအလွန်ခက်ခဲလာပါတယ်
။အမရဲ့အဆင်မပြေတဲ့မိသားစုကြတော့လေဒုက္ခတွေရောက်တာပေါ့ခတိယမှုလို့ရှင်အကျွေးတွေတင်ရဒီလိုပေါ့ယောက်ျားတစ်ယောက်လှုပ်ဆောင်တဲ့ရုံးကံမိသားစုတွေများတဲ့ဒုက္ခတွေရောက်ကြပေါ့အလိုမိမရကခလေးမိုးပြီးတော့အလုပ်ခလေးသုံးလပြည့်လို့အလုပ်ပြန်လုပ်ခြင်းတော့တပြောင်းရင်လည်းသူတို့ကမရသေးဘူးအလုံး
တို့တရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါဦးရှင
်။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။တနင်္ဂနွေနေ့မနက်ဖြန်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ UK ပြင်သစ်နဲ့ဥရောပပါလီမန်မှာရွေးကောက်ပွဲပြီးတဲ့နောက်အမတ်နေရာအပြောင်းအလဲတွေရှိလာပါတယ်။ဥရောပနိုင်ငံရေးလမ်းကြောင်းကြောင့်ဒီမိုကရေစီနဲ့လူ့အခွင့်အရေးအပေါ်ဘလို့ရိုက်ခတ်မှုတွေရှိနိုင်ပါသလဲ။မြန်မာပြည်ဆိုင်ရာမူဝါဒနဲ့အကူအညီတွေအပေါ်မှာရောတက်ရောက်မှုရှိနိုင်ပါသလား။ BBC မြန်မာပိုင်းအငင်းစားဌာနမှူးဒေါက်တင်ထားဆွေကိုဥတင်မောင်တန်းကမေးမြန်းထားပါတယ်။
ဂျူလိုင်လ၄ရက်နေ့ကကျင်းပခဲ့တဲ့UK ရွေးကောက်ပွဲမှာ Labour Party အနိုင်ရရှိသွားပြီးဖြစ်စ်မှာတော့လက်ဝဲညွန်ပေါင်းဖွဲ့ကတွတ်တော်မှာနေရာအများစုနဲ့ဥဆောင်နေပါတယ်။ဒါပေမဲ့ပထမအကြိမ်ရွေးကောက်ပွဲမှာဥဆောင်ခဲ့တဲ့ဖြစ်စ်လက်အောက်ဆုံးပါတီအနာကလည်းယခင်ရွေးကောက်ပွဲတွေထက်အမတ်နေရာပိုပြီးရရှိလာတယ်။ဥရောပသမ္မတပါလီမန်မှာတော့လက်အောက်ဆုံးပါတီတွေကအမတ်နေရာ120ရှိတဲ့အနေနဲ့လေးပုံပုံနီးနီးအနိုင်ရရှိလိုက်ကြပါတယ်။ရွေးကောက်ပွဲတွေကပြနေတဲ့ UK နဲ့ဥရောပနိုင်ငံရေးလမ်းကြောင်းကဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်မှာဘလို့များတက်ရောက်မှုရှိနေမှာလဲ။ဒီချောင်းဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ BBC မြန်မာပိုင်းအငြင်းစားဌာနမှူးဒေါက်တင်ထားဆွေဖြစ်ပါလေ။ UK ရဲ့ရေကောက်ပွဲရလတ်တွေကိုကြည့်နေတယ်။လက်အစွန်နိုင်ငံရေးရဲ့အနေအထားကိုရှော့တွက်လို့ရပြီလို့ပြောလို့ရမယ
်။အဲ့လောက်ကြီးတော့လည်းမဟုတ်ပါဘူးဆရာရဲ့။ဘာဖြစ်လို့လဲဆိုတော့ reform UK ကအမတ်နေရာအနည်းငယ်နိုင်တယ်ခါတလုံးဝခတိုင်းလုံးဝအတိမတ်ပြုမခံရတာတဲ့ဆိုင်တော့နည်းနည်းလေးတွတ်တက်မှုရှိလာတယ်နောက်ပြီးတော့မဲပေးတဲ့ဒီအချိုးဆောက်ကြည့်ရင်လည်းသူ့ဘက်ကမဲတော်တော်များများလေးရလာတာကိုရောက်လာတာကိုတွေ့ရတယ်။သို့တော်လည်းပဲ reform UK ကလက်ရစွန့်ရောက်ပါเนาะဘာဖြစ်လို့လဲဆိုတော့ तू ကအစွန့်ရောက်လို့အစွန်းရောက်တယ်ဆိုတာဒီလိုပါ तू ကလူပြူကြီးဆိုးရေးဝါဒเนาะနောက်ပြီးနိုင်ငံခြားသားတွေကို तू လက်မခံဘူးနောက်ပြီးတော့အဲ LGBT တွေလက်မခံဘူးအဲ့တော့ဒီအခုလက်ရှိဖြစ်နေတဲ့ကဘာကြီးကတွားနေတဲ့ပုံစံနဲ့သူတို့ရဲ့အယူဝါဒတွေကတခြားစီဖြစ်နေတယ်အဲ့တော့လူတွေကတလောက်လက်မခံနောက်တစ်ခုက Nigel Farage ဒီ Reform UK ရဲ့ခေါင်းဆောင်ပေါ့သူကပါလီမန်ထဲကနေပြီးတော့ဒီဒုတိယအခုအတိုက်ခံပါတီဖြစ်သွားတဲ့ Conservative Party ကိုတခါတည်းဒီဖြုတ်ချပြီးတော့ Reform Party ကအဓိကအတိုက်ခံပါတီကြီးဖြစ်လာစေရမယ်ဆိုပြီးတော့ဂျင်းကျုံဝါပြီးတော့ကိုပါလီမန်ထဲရောက်လာတာဒါပေမဲ့လက်တွေ့မှာမဖြစ်နိုင်ပါဘူး Conservative Party ကအတိုက်ခံအနေနဲ့ဆက်ပြီးတော့ရှိနေဦးမှာပါဟု
တ်ကဲ့ဆရာမ UK မှာ Labour Party အနိုင်ရရှိတယ်เนาะပြည်သစ်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီ new popular front လို့ပြောတဲ့လက်ဝဲညွန်ပေါင်းအဖွဲ့ကပါလီမန်မှာအမတ်နေရာအများစုဒါရရှိသွားတယ်ပေါ့လေ။ဘာတမိမဲ့ပြိုင်နှဲမှာပဲလက်ရာဂျွန်ပါတီတစ်ခုဖြစ်တဲ့နော်သူတို့ရဲ့မဟာမိတ်ပေါ့နော်မြို့သားမဟာမိတ်အဖွဲ့ကပါလီမန်နေရာ140လောက်ရတယ်ဆိုတော့တော်တော်အကြီးပါတဲ့အမတ်နေရာတွေကိုလည်းရရှိသွားတယ်။ပြိုင်နှဲမှာပဲဥရောပပါလီမန်ရွေးကောက်ပွဲတွေမှာလည်းလက်ရာဇွန်နိုင်ငံရေးပါတီတွေကအနိုင်ရရှိသွားတာတွေတွေ့ရတယ်။ဒီတော့ဥရောပမှာရှိနေတဲ့နိုင်ငံရေးလမ်းကြောင်းကဘလို့သွားနေလဲဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်မှာချိန်ချောက်မှုတွေရှိလာနိုင်တယ
်။လူတွေဘာလို့ထောက်ခံတယ်လဲဆိုတော့အထူးသဖြင့်ဒီဥရောပမှာပေါ့ဒီအဲ North Africa ပေါ့နော် Africa တိုက်ရဲ့မြောက်ပိုင်းကနိုင်ငံနေရနေပြီးလူတွေကူးလာတယ်နောက်ပြီးတော့ Syria ကစစ်ဖြစ်နေတဲ့ Syria နိုင်ငံလူတွေစစ်ပြေးဒုက္ခသည်တွေရောက်လာတယ်အလုတ်ကင်ရှားပါတဲ့နိုင်ငံတွေအလုတ်ကင်လိုချင်လို့ပေါ့အဲ့ဒီသူတို့တွေကလေနဲ့ရောက်လာတယ် အဲ့တော့အဲ့ဒါကိုဥရောပမှာရှိတဲ့လူတွေကကြော်ကြော်လေးကိုစိတ်ပြတ်သွားတယ်စိတ်ပြတ်နေကြတယ်စိတ်ပြတ်တာဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ identity ပေါ့နော်သူတို့ရဲ့ဒီအမျိုးသားရေးလက္ခဏာပေါ့နော်ဒါတွေကိုဆုံးရှုံးသွားမှသူတို့စိုးရိမ်နေကြတယ်အီတလီဝင်ကြီးချုပ်ပေါ့နော်အဂျီယိုဂျီယာ Melonia solution tu so point ko pyo da di di mic immigration po no ko tu ro ta myet de a ne ne yi dat ko a thong pyu lo a thong pyu ya bo lo at lo shin a thong pyu me a thi thi taung so pyo da a ro di lo pyo de kha ma pyin tit ti ya tait sa bo ja de tu ro wa di lay ya zun yauk party de da naingan u saung me solution naingan cha da de win na o le ta myet nai me Now, Piro, Nanganjada, they win a look and sharp on who get napped today. Daddy lip through patient be name. Ero, through ye, D, through Yinjimu, through ye, Padasaga, Daddy Alepo, Piro, D, Nangan, Twin Homuri, Nedome Bono, Eddie the Bow, through Elumio Dwe, Piro, D, Lea Zonya party through Apilare. Ero, Democracy poma thru sepia larale, sepia lare leknalu pioli yavare, democracy sinipoma. Democracy sinipoma sepia yachin, a chow yale. La thru lujin di to the immigration no madamian name. Nanganja dari win larao madamian name. So yari a thick piolo nello thru tine.
Okay, so somebody lashi body that we open like my lajao yaso, the mananga boba or teamu machine.
Pianchi Lairoshi, Europa Sura, democracy nangani supuetarabelli, a democracy sineku through Sepiro Lulani did it. Any dream, your mananga male democracy tungara through Lugene, your mananga ma kuleshi chung twini are a chair dairy woo through Malulao, ero di a ku layers on your party de telare tre. La Sakasa, Sikonsi, and in a theme up you Kayamala. Elo Specatrino, Jamaro Matimau, Bafilo Lesolution, Lea Sunyau Patiria, through the Nangan Tidi Nilo Yaram, hopefully. Europa EU's Europa Suratura soup when any Yarali, Europa Nanga Alunga, Democracy Becuduani Rabe. Hungary Vechiva, Hungaria, Tua Sunyau Gonsome, no? Lay as on your council me. To a Nanganjadari Malulau, to my non approved Badajari Malulau. Todo leve, to tidilum, to have the Malula do leve, to tidini lumamia.
The Pama Jado, the general di ne tuoni nepo, no? Like it, you mean let a deal to put where see it, don't they do, meet in a hurry. No? You know what? EU ma solution la kagwe tongse tamma a che tin pit de ya me so le na chuno tbaw tu ni che tin le shi la daw du ya le ai lo budget de ku si ye a twe po bi pit de la lo chaung ta phat ma UK aid lo EU aid lo paw no nangan da ga aku ji pe ni de ku ni pe mu le paw ma thi kan mu shi la dai da la a tu de phin na ma dai ga ma lu sa chin sa na thau thau mu aku ni de ku wo
Ukraine supwe don waro Ukraine supwe sa phit pi lo a shin a hong ne phit ni de a chein ma ro di lu da chin sanan mu thau lu da chin sanan mu akunyi di twa pi lo thi khait da di twei ya ba de aku di EU ma shi de defense budget bo no NATO defense budget ne ka kwe a thong si ne patat pi lo to myet me lo a long a kri kwet di phyu ja de ero di NATO ma budget di tu lite de ka kwe ye thong si di tu pi lite de atwe di lu tha chin sanan mu akunyi de bet ma yoe twa mla so ro elo ro ma tin ma ba phit lo le so thuru a thong si ka budget ka ti tan ta cha a ni la da so ro le to do le be pi ba phu pyo ye a si sin a ya pi ni de budget the ma ro ta cha nai ngan ni ne khwe we pi ya de atwe khwe we pi ya de atwe a thong si yoe ta kaung yoe nai ma de
ตลอดเลยเว้ยตลอดเลยเว้ยเล็กๆมาတော့ย่อတယ်လို့တော့ကျမတို့မတွေ့ဘူးပါမတွေ့သေးမတွေ့ရသေးပါဘူးโอเคဆက်မှာစောစောအပြောတော့လေလူမှုကြီးကြက်ရေးဘူပါတော့เนาะဒါနဲ့ဆက်ကြော်လာပြီမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုပြပောက်ကိုကျွန်တော်တို့ထွက်ပြေးနေကြရတဲ့ဒုက္ခတွေတွေလေ အများကြီးရှိတယ်။နောက်တရားဝင် visa အနေနဲ့လည်းကျွန်တော်တို့ထွက်လာကြပြီးတော့ဥရောပတိုင်းပြည်တွေအမေရိကန်နဲ့ဥရောပတိုင်းပြည်တွေမှာနိုင်ငံရေးခေါ်လုံွေတောင်းခံထားရတဲ့လူကြီးရတယ်တူပြန်ပါနေတယ်ပေါ့နော်ဆိုတော့လေဘာတက်လာပြီမယ်လို့မက်ခရွန်နဲ့ပြင်သစ်မှာလဲမက်ခရွန်နဲ့လက်ဝဲညွန်ပေါင်းဖွဲ့ကအမှန်တရားအများစုရထားပြီမယ်လို့အဲ့ဒီလိုဒုက္ခသည်ဆိုင်ရာအကူအညီပေးရေးလက်ခံရေးနောက်ပြီးတော့နိုင်ငံရေးခေါ်လုံွေပေးရေးဆိုတဲ့မူဝါဒတွေပုံမှန်တက်ရောက်မှုရှိနေ
နိုင်ငံရေးခေါ်လုံွေတောင်းတဲ့သူတွေပုံမှန်တရားမှုရှိသလားဆိုတော့ကျမတော့မထင်ပါဘူး UK ဝဲ UK ဝဲဥပမာအနေနဲ့ပြပါမယ် UK မှာနိုင်ငံရေးခွလွန်ခွင့်လျှောက်ထားသူတွေရဲ့ဟလာလျှောက်ထားသူတွေအများပြားရှိတယ်အချိန်ကြာတယ်နော်သို့တော်လည်းပဲမရဘူးဆိုတာတော့မရှိပါဘူးသူတို့ရဲ့စက်မှတ်ထားတဲ့စီမင်းစည်းကမ်းနဲ့ညီလို့ရှိရင်ပေးပါတယ်အဲ့တော့နိုင်ငံရေးခွလွန်ခွင့်နဲ့ပတ်သက်လို့တော့ထိခိုက်မှုရှိမယ်လို့တော့ကျမတော့မထင်ပါဘူ
းခုဆွေးနွေးတော့ခဲ့တဲ့ဒီကတော့ဒီစီနမဘတ်အရင်းစားထားတဲ့ protein passive ဖြစ်ပါတယ်ကျွန်တော်တို့ပေါ့ပ
ါဥတ္တမန္တအပတ်စဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါတင်းနေငွေနေနေမနေ့ဖက် view ရဲ့ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါဦးမယ်
View American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ View မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ View မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ဇူလိုင်လ22ရက်နေ့တင်းနေကနေနေမဲ့ပဲရေရုပ်တံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျွန်တော်တို့ရဲ့ရုပ်တံအစီအစဉ်တွေကို VOA website Facebook YouTube စာမျက်နှာတွေကပါထုတ်လင်းနေတာဖြစ်ပါတယ်ဆက်လက်ပြီးအာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့ပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပါအောင်မယ်အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဦးစွာတင်ဆက်ပါမယ်ထိုင်ဝမ်ကျွန်းကောက်ကွယ်ရေးအတွက်ထိုင်ဝမ်ကပေးရမယ်လို့ Republican သမ္မတလောင်း Donald Trump ကပြောတာကိုထိုင်ဝမ်ဝန်ကြီးချုပ်ကတုံ့ပြန်လိုက်ပါတယ်။နျူကလ িয়ার အပါအဝင်လက်နက်ထိန်းချုပ်ရေးအမေရိကန်နဲ့ဆွေးနွေးနေတာကိုတရုတ်ကရပ်ဆိုင်းလိုက်ပါတယ်။တရုတ်ဟာဘယ်လာရုစ်နဲ့ပူးတွဲစီရေးလေ့ကျင့်တာဟာဥရောပနေတိုးနယ်မြေနာအထိနီးကပ်လာနေတယ်လို့နေတိုးတာဝန်ရှိသူတွေကပြောဆိုပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်။
ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့တနင်္လာနေ့က Republican သမ္မတလောင်းအဖြစ်တရားဝင်တင်မြှောက်ခံလိုက်ရတဲ့ Donald Trump ကိုသမ္မတဖြစ်လာရင်ထိုင်ဝမ်ကိုကာဝယ်မှာလားလို့ Bloomberg သတင်းဌာနကမေးတဲ့အခါထိုင်ဝမ်ကျွန်းကာဝယ်ရေးအတွက်ကုန်ကျစရိတ်တွေကိုထိုင်ဝမ်ကအမေရိကန်ကိုပေးရမယ်လို့ Donald Trump ကဖြေဆိုခဲ့ပါတယ်။ဒီသတင်းကို Bloomberg Business Weekly ကဇူလိုင်လ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ထိုင်ဝမ်ကချစ်ပြားတွေထုတ်လုပ်တဲ့လုပ်ငန်းတွေကိုတရားရဂိုင်းနှုံးအမေရိကကနေယူသွားတယ်လို့လည်းထရန့်ကပြောဆိုခဲ့ပါတယ်။အခုလိုဒေါ်နယ်ထရန့်မှတ်ချက်ပြုပြီးနောက်ထိုင်ဝမ်ဈာကန်လျက်ကူးပစ္စည်းထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ THCM ရဲ့အစုရှယ်ယာဈေးနှုန်းတွေကျဆင်းသွားခဲ့ပါတယ်။ထိုင်ဝမ်ဟာကမ္ဘာပေါ်မှာအဆင့်မြင့်ဉာဏ်ရည်တုနည်းပညာနဲ့ဈာကန်လျက်ကူးပစ္စည်းတွေအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပြီးဒီနှစ်အတွင်းကမ္ဘာလုံးရဲ့66ရာခိုင်နှုန်းကိုထုတ်လုပ်နိုင်လိမ့်မယ်လို့တွက်ချက်ထားပါတယ်။ဒီချစ်ပြားတွေဟာဒုံးမြန်တွေ၊လျှက်စစ်ကားတွေ၊တိုက်လေယာဉ်တွေထုတ်လုပ်ရမှာအရေးပါတဲ့ပစ္စည်းတွေဖြစ်ပါတယ်။ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးအဆင်မပြေရင်ကမ္ဘာစီးပွားရေးကိုထိခိုက်နိုင်တယ်လို့ကြံ့ကြင်သူတွေကသုံးသပ်ထားပါတယ်။အခုလိုအမေရိကန် Republican သမ္မတလောင်း Donald Trump ပြောဆိုခဲ့တာနဲ့ပတ်သက်ပြီးဇူလိုင်လ18ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထိုင်ဝမ်ဝန်ကြီးချုပ်ချောင်ဟိုတိုင်ကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
美国前总统川普他的讲话但是 大家应该也清楚。
သမရဟောင်းတုံးနဲ့ထရန့်ရဲ့ပြောဆိုချက်ကိုကျွန်တော်သတိပြုမိပါတယ်။ထိုင်ဝမ်နဲ့အမေရိကန်ရဲ့ဆက်ဆံရေးဟာကြောက်သားလူခိုင်မာတယ်ဆိုတော့အားလုံးသိပြီးဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားနဲ့အင်ဒိုပစိဖိတ်ဒေသတည်ငြိမ်အေဂျင်စီဟာကျွန်တော်တို့အားလုံးရဲ့ဘုံတာဝန်ဖြစ်တယ်လို့ညီမန်းချက်လည်းဖြစ်ပါတယ်
။ထိုင်ဝမ်အနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုတဖြည်းဖြည်းတိုးမြှင့်နေတယ်လို့စစ်မှုမထမ်းမနေရကာလကိုလည်းလိုအပ်တယ်လို့ပြင်ဆင်ပြီးကိုကိုကိုခုခံကာကွယ်နိုင်စွမ်းကိုလည်းမြင့်တင်နေပါတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ကပြောဆိုပါတယ်။နိုင်ငံတကာအတိုင်းအဝိုင်းရဲ့အဖွဲ့ဝင်တဦးအနေနဲ့တာဝန်ယူမှုရှိရှိလှုပ်ဆောင်နေပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲတရုတ်အစိုးရကတော့အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်ကိုလက်နက်ရောင်းချတဲ့အတွက်ဆိုကနှစ်နိုင်ငံနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးဆွေးနွေးမှုကိုရပ်ဆိုင်းလိုက်တယ်လို့ဇူလိုင်လ18ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဂျီအင်းကပြောဆိုခဲ့ပါတယ်
美方无视中方的坚决反对和反复交涉持续对台军售
တရုတ်ရဲ့အဓိကအကျိုးစီးပွားကိုထိခိုက်စေတဲ့ထိုင်ဝမ်ကိုလက်နက်ရောင်းချနေတာကိုတရုတ်ကကန့်ကွက်နေပေမဲ့လည်းအမေရိကန်ပြည်ထောင်စုကအလေးမထားတဲ့အတွက်နျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးဆွေးနွေးမှုကိုရပ်ဆိုင်းဖို့ဆုံးဖြတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဖြစ်ပျက်သမျှအလုံးဟာအမေရိကန်ပြည်ထောင်စုရဲ့တာဝန်သာဖြစ်ပါတယ
်။တရုတ်နဲ့အမေရိကန်အကြား2023ခုနှစ်ကုန်ပိုင်းကနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးဆွေးနွေးခဲ့ပါတယ်။2024ခုနှစ်ဇွန်လအလယ်ပိုင်းတုန်းကသမ္မတဘိုင်ဒန်အစိုးရကထိုင်ဝမ်ကိုမစ်ဆိုင်းတုံးနဲ့ဒရုန်းလက်နက်တွေအပါအဝင်စစ်လက်နက်ပစ္စည်းဒေါ်လာတန်360ပိုးရောင်းချခဲ့ပါတယ်။အခုလိုအချိန်မှာပဲပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းတရုတ်နဲ့ဘယ်လာရုစ်တို့ပူးတွဲစည်းရေးလက်ချင်ခဲ့ပါတယ်။တိုင်းငယ်စစ်စင်ရေးလို့အမည်ပေးထားတဲ့ပူးတွဲစည်းရေးလက်ချင်မှုကိုတရုတ်နဲ့ဘယ်လာရုစ်တို့ကဇူလိုင်လ12ရက်နေ့မှာစတင်ပြုလုပ်ခဲ့ပါတယ်။ဒီစည်းရေးလက်ချင်မှုဟာ17ရက်ကြာမှဖြစ်ပြီးနေတိုအဖွဲ့ဝင်ပိုလန်နိုင်ငံနေဆက်နဲ့မိုင်အနည်းငယ်ပဲဝေးကွာပါတယ်။ဒီစီအေလေးချင်းမှုနဲ့ပတ်သက်ပြီးနေတိုအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကဇူလိုင်လ17ရက်နေ့မှာအခုလိုပြောဆိုခဲ့ပါတယ
် The Chinese exercise together with the Belarusian forces in Belarus
ရုရှားတပ်ဖွဲ့တွေနဲ့တွဲပြီးတော့တရုတ်ကဘယ်လာရုစ်မှာစီအေလေးချင်းတာဟာအာဏာရှင်နိုင်ငံတွေဟာမဟာမိတ်တွေချက်ထွင်လာနေပြီးတော့ဥရောပအာဖရိကနဲ့ကမ္ဘာနေရာအနှံ့ပြားမှာနေတိုရဲ့နယ်မြေတွေနဲ့နီးကပ်လာနေတယ်ဆိုတာတွေ့မြင်နေရပါတယ်
ဘယ်လာရုစ်သမ္မတအလက်ဇန္ဒားလူရှင်ကိုဟာ1994ခုနှစ်ကတည်းကနှစ်ပေါင်း30ကျော်ကြာအာဏာရယူထားတဲ့အာဏာရှင်တဦးဖြစ်ပြီးရုရှားရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုထောက်ခံသူဖြစ်ပါတယ်။တရုတ်နဲ့ရုရှားဥဆောင်တဲ့နိုင်ငံတွေနဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်နိုင်ငံတွေအကြားတင်းမာမှုတွေတိုးလာနေတယ်လို့ဆိုနိုင်ပါတယ်။တရုတ်ဟာရုရှားနဲ့လည်းမဟာမိတ်ပြုတဲ့အပြင်တရုတ်နဲ့ဘယ်လာရုစ်တို့လည်းမဟာမိတ်ပြုလာပါတယ်။အာဏာရှင်နိုင်ငံတွေရဲ့မဟာမိတ်ပြုမှုတွေဖြစ်ပေါ်လာနေတာကိုတွေ့နေရသလိုယူကရိန်းကိုကျူးကျော်တဲ့ရုရှားကိုထောက်ခံအားပေးလာနေတာတွေကိုလည်းတွေ့နေရတယ်လို့ယန်စတိုလန်ဘတ်ကပြောဆိုခဲ့ပါတယ်။ဒါအပြင်နေတိုအဖွဲ့အနေနဲ့လည်းယူကရိန်းကိုဆက်လက်ကူညီသွားမယ်လို့နေတိုအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။
အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်ဇူလိုင်လပထမအပတ်ကစလို့မြန်မာနိုင်ငံနေရာအနှံ့မှာရေကြီးမှုတွေကြောင့်စပားနဲ့သီးနှံဆိုင်ခင်းဧကသိန်းနဲ့ချီပြီးတော့ရေနစ်မြုပ်နေပါတယ်ဒီလိုအကြောင်းအရာတွေအပြင်လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုလည်းတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ပေးထားတာပါ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆိုင်ပြည်ချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြည်နဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ ARD နဲ့ချင်းနှင်းမြေရေမြင့်တက်မှုကြောင့်စပားဆိုင်ခင်းအပါအဝင်တိနံဆိုင်ခင်းအေကတိန်ကနန်းလောက်ထိရေနစ်မြုပ်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။စကိုင်းမကွေးနဲ့ပဲခူးတိုင်းမှာမြေရေတွေမြင့်တက်ပြီးရေကြီးနစ်မြုပ်မှုတွေကြောင့်စပားဆိုင်ခင်းအပါအဝင်တိနံဆိုင်ခင်းအေကပေါင်းထောင်တောင်းချီပြီးရေနစ်မြုပ်မှုဖြစ်ပွားနေတယ်လို့တောင်သူတွေနဲ့စိုက်ပျိုးရေးဦးစီးဌာနထံကသတင်းရရှိပါတယ်။မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာဝသဝါဆိုင်ကအများပြားချိနေတယ်လို့ရိုက်သိမ်းဖို့ကြံရှိနေတဲ့နှွေစပားလက်ကျန်ဆိုင်ခင်းတွေမြေပဲနှမ်းပဲစင်းကုန်ကလပဲပြောင်းဆိုင်ခင်းတွေအပါအဝင်တခြားသီးနှံဆိုင်ခင်းအများအပြားရေနစ်မြုပ်နေတာလို့ဒေသခံတောင်သူတွေကပြောပါရယ် မကွေးတိုင်းကမကွေးပခုတ်ကူအောင်လံရေစကြို6စကိုင်းတိုင်းကစကိုင်းမုံရွာရင်းမပင်ဆလင်းကြီးကနီမင်းကင်းဖောင်းပြင်မော်လိုက်ဟုံးမလင်းကလေးဝခန်းဒီစတဲ့မြို့နယ်တွေအပါအဝင်ဒေသတချို့မှာရေကြီးနှမြမှုတွေဖြစ်ပေါ်နေတာပါမြို့ပေါ်နဲ့ကျေးလက်ဒေသလူနေရပ်ကွက်တွေမှာရေအနှဲငယ်ပြန်ကျသွားပေမဲ့စိုက်ခင်းတွေတဲကိုဝင်ရောက်နေတဲ့ရေတွေကတော့ပြန်လဲကျဆင်းသွားမှုမရှိပဲကြံရှိနေကြတာဖြစ်တယ်လို့မကွေးတိုင်းဆလင်းမြို့နယ်ကတောင်သူတို့ကပြောပါတယ်အေယာဝတီနဲ့ချင်းနှင်းမြစ်ရေမြစ်တက်မှုကြောင့်မိုးစဘာဆိုင်ရေက1300ကျော်မိုးနှံဆိုင်ရေကပေါင်း1300ကျော်မိုးမြေပဲဆိုင်ရေက209ရေကမိုးငရုတ်44ရေကဖူးစားပြောင်း282ရေကပဲစင်းကုံ6ရေကပန်းမျိုးမျိုး186ရေကနဲ့ရှမောင်ရှော2ရေကလောက်ရေကြီးနှမြုပ်ခဲ့တယ်လို့စကိုင်းတိုင်းမိုးညိုမြို့နယ်စိုက်ပျိုးရေးဦးစီးဌာနကထုတ်ပြန်ထားပါတယ်
ပြင်ပဆန်တင်ပို့မှု32ရက်ခိုင်နှုန်းမြင့်တက်လာပါတယ်2024ခုနှစ်ဧပြီလကနေဇွန်လအထိသုံးလတာကာလအတွင်းမှာတော့ပြင်ပကိုဆန်တန်ချိန်3,405,000ကျော်တင်ပို့နိုင်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်သုံးလတာကာလအတွင်းမှာတော့ပြင်ပကိုဆန်တန်ချိန်26,000ကျော်သာတင်ပို့နိုင်ခဲ့တာပဲဖြစ်ပါတယ်ပမာဏအားဖြင့်32ရက်ခိုင်နှုန်းလောက်သူတက်လာတာဖြစ်တယ်လို့မြန်မာနိုင်ငံစင်စပါအသင်းချုပ် MRF ကပြောပါရယ်ပြင်ပကိုဆန်တင်ပို့ရမှာတော့တရုတ်နိုင်ငံအင်ဒိုနီးရှားနိုင်ငံနဲ့ဘယ်ဂျီယံနိုင်ငံတို့ကတအဓိကတင်ပို့ခဲ့တာပဲဖြစ်ပါရယ်ဆန်တင်ပို့မှုကနေအမေရိကန်ဒေါ်လာ185တန်ခန့်ဝင်ဝင်ရရှိခဲ့တယ်လို့မြန်မာနိုင်ငံစင်စပါအသင်းချုပ်မှတာဝန်ရှိသူကပြောပါရယ်ဈေးကွက်ထဲမှာတော့ဇွန်လ15ရက်နေ့ကဝါသန်လက်ဆန်ကုန်စည်တိုင်းမှာလက်ကာဈေးနေနဲ့ရွှေဘူပေါ်စံ108ပေါက်တအိတ်ကို33,500ကနေ34,500ကျပ်ဖျားပုံပေါ်စံ108ပေါက်တအိတ်ကို32,000ကနေ33,000ကျပ်ရက်90ဆန်အသေးကတအိတ်ကို8,500ကနေ9,000ကျပ်နဲ့အမ်ထဆန်ကျန်ကတအိတ်ကို9,000ကနေ9,200ကျပ်ပေါင်စီနဲ့အယောင်းဝယ်ဖြစ်နေတာကိုတွေ့ရပါတယ
်တိုက်ဝဲတွေကြောင့်ရခိုင်ပြည်နယ်ကရေထွက်ပစ္စည်းနဲ့မွေးမြူရေးလုပ်ငန်းလေပတ်မှုတွေရပ်ဆိုင်းနေပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတာကြောင့်ငါးဖမ်းလုပ်ငန်းရေထွက်ပစ္စည်းရောင်းဝယ်ရေးနဲ့မွေးမြူရေးလုပ်ငန်းတွေအားလုံးဒီပါရပ်ဆိုင်းတလောက်ဖြစ်သွားပြီလို့ဒေသခံမွေးမြူရေးလုပ်ငန်းလောက်ကင်သူတွေကပြောပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတဲ့2023ခုနှစ်နိုဝင်ဘာလလောက်ကစလို့ပင်လယ်ပြင်ကမ်းနီးငါးဖမ်းလုပ်ငန်းတွေကရပ်ဆိုင်းထားရတယ်လို့စစ်ကောင်စီကရခိုင်ပြည်နယ်အတွင်းမြို့နယ်တစ်ခုနဲ့တစ်ခုကိုကုန်ပစ္စည်းတည်ယူသွားလာခွင့်ပိတ်ထားလို့ငါးပစုံကနန်းအပါအဝင်ရေထွက်ကုန်ပစ္စည်းတင်ပို့မှုတွေလည်းရပ်တန့်ခဲ့ရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ပြည်နယ်အတွင်းကငါးပစုံကနန်းမွေးမြူရေးကန်တွေအနေနဲ့လည်းလက်ပတ်လောက်ကိုင်းနိုင်ခြင်းမရှိတာကြောင့်မွေးမြူရေးကန်တွေထိမ့်သိမ်းမှုကင်းမဲ့ပြီးပျက်စီးဆုံးရှုံးတာတွေလည်းဖြစ်ပေါ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်
โอเคยินดีต้อนรับเข้าสู่รายการของคุณน้องหวานหรือว่าแล้งจอกเนี่ยก็ไปท่าแล้วเดี๋ยวมาเราว่าเนี่ยไปกันได้ครับครับไม่เอาไม่เอาไม่เอาเดี๋ยวมาเราเต็มหมดเลยครับคุณน้องนะสนุกไม่เอาดีมากเลยครับสนุกไม่เอาไอ้ตัวที่มันไม่มีอะไรเราก็เราก็จะหมดแล้วเนี่ยลงมาลงมาเราคือคุณน้องไปท่าแล้วเราว่าเราไม่ได้มีลูกของအော်ကတော့ကတော့ကုန်းချောင်းနဲ့ရေချောင်းပိတ်ကြတာဆိုတော့ဘယ်တော့မှဝင်ရောက်မလုပ်ဆောင်ရအောင်လား
လက်တလုံးမှာရခိုင်ပြည်နယ်အတွင်းကမြို့နယ်အများစုကိုရခိုင်တပ်တော်အေကထိန်းချုပ်ထားပြီးပြည်နယ်နေရာအများစုမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေဟာနေအိမ်ဆုံးမှာစစ်ဘေးရှောင်နေရရပါတယ်စစ်ကောင်စီကရခိုင်ပြည်နယ်နဲ့ပြည်မကိုကုန်းချောင်းရေချောင်းကနေတွာလာခွင့်ပိတ်ထားတာကြောင့်ပြည်နယ်အတွင်းကရေထက်ကုန်ပစ္စည်းတွေရန်ကုန်နဲ့တခြားဒေသကိုမတင်ပို့နိုင်သလိုပြည်မကနေတင်သွင်းရတဲ့စားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းတွေရှားပါပြက်လက်ပြီးကုန်စည်နှုံမြင့်တက်မှုတွေလည်းဖြစ်ပေါ်နေပါတယ
်။ဒီဂျေလုံးကတော့လုံးလို့အဆင်မပြေတော့အရင်ကလေ။အခုကဟိုငါရှားဆိုလည်းအဝေးတော့ရှားလို့မရဘူးပေါ့။အနေနဲ့တော့အချိန်နဲ့ရှားရတယ်။ဒါပေမဲ့သူဟိုထောက်ခံတဲ့နေရာမှာရှားလို့ရတယ်ပေါ့။ဒါပေမဲ့ငါရလာခဲ့ပြီချင်းလည်းအရင်ကဆိုရန်ကုန်ပို့ပါညာပေါ့။အခုကျတော့အဲ့လိုမျိုးလုပ်ဖို့လည်းပြင်းစင်းနဲ့ကားရအချိန်ထခြင်းနိုင်ထလို့မရဆိုတော့မျိုးနဲ့အဆင်မပြေဘူး။ဒါကြောင့်ဒီဘက်ကရေလုံးကလုပ်တဲ့လူတော်တော်များများနားပြီးတော့အချို့တွေတော့အရင်တိုင်းမရှိတာတွေပါရှိတယ်ပေါ့
။ရခိုင်ပြည်နယ်ကနေထွက်ရှိတဲ့ငါးပစုံအပါအဝင်ရေထက်ကုန်ပစ္စည်းတွေကိုတိုက်ပွဲတွေမဖြစ်ပွားခင်ကဘင်္ဂလားဒေ့ရှ်ဘက်ကလည်းတင်ဖို့ရောင်းချကြတယ်လို့ရန်ကုန်မန္တလေးနဲ့တခြားနယ်ဒေသဈေးကွက်တွေကိုလည်းတင်ဖို့ရောင်းချခဲ့ကြတာဖြစ်ပါတယ်။2021စစ်တပ်ကအာဏာသိမ်းယူလိုက်ပြီးနောက်ပိုင်းမှာရခိုင်ပြည်နယ်အတွင်းကတကြော့ပြန်တိုက်ပွဲတွေကြောင့် ရေထက်ကောင်ပစ္စည်းတင်ပို့မှုလမ်းကြောင်းတွေအားလုံးရပ်တန့်သွားပြီးလက်ရှိမှာငါးဖမ်းလုပ်ငန်းတွေနဲ့ဝေးပြေးလုပ်ငန်းတွေပါရနာလိုက်ရတဲ့အခြေအနေဖြစ်ပါတယ်
ခုဆက်ပြီးဇွန်လ10ရက်နေ့ကနေ16ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်စင်တွေကိုပြောပြပေးချင်ပါသေးတယ်။ပင်မျိုးဆောင်ဈေးကွက်မှာတော့ပို့ကုန်ဘဲတွေကအယောင်းဝယ်အင်းနီလိုဈေးကျဆင်းနေပြီးစဖိုးချောင်းဒီနယ်ဈေးကွက်မှာတော့အာလူနဲ့ကျက်သူဖြူကကုန်ဝင်နေနေလို့ဈေးနှုန်းမြင့်တက်လာပါသေးတယ်။ဇွန်လ16ရက်နေ့ကရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့အိန္ဒိယပို့ကုန်ဘယ်ရီဖြစ်တဲ့မက်ဘယ်ကတဒံကို33သိန်း3000ကျပ်လောက်ထိပေါက်ဈေးရှိနေပြီးရက်ပိုင်းတွင်တဒံကို6000ကျော်ပြန်ကျဆင်းသွားပါတယ်။အိန္ဒိယမှာမက်ဘယ်ဈေးကွက်အင်းနေသလိုမြန်မာပြည်တွင်းမှာလည်းအယောင်းဝယ်နေပါနေရကြောင်းဈေးနှုန်းကျဆင်းသွားတာပဲဖြစ်တယ်လို့ပဲကုန်တွေတွေကပြောဆိုကြပါတယ်။အခုတင်ဆက်ပေးထားတဲ့ဒီမဲ့ဇင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ VUE ရဲ့တနင်္ဂနွေနေ့မတဖဲရုပ်သံအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်ကိုထုတ်လွှင့်မှာတော့မယ်ယာဒီဥရုပြောင်းလဲမှုပြင်းထန်လာပြီးကဘာတဝမ်းမတည်မငြိမ်မှုတွေတိုးလာနေချိန်မှာပဲစားနပ်ရိက္ခာဖူလုံမှုရှိရေးဥရုယာဒီပြောင်းလဲမှုနဲ့သဟဇာတကြောင့်စိုက်ပျိုးတောင်သူတွေနဲ့လူမှုအတိုင်းအဝိုင်းကိုကူညီရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်။ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုရှော့ချနေချိန်မှာလည်းတစ်ဖက်မှာလည်းတန်ရှင်းစွမ်းအင်ကန္တမှာစမ်းသစ်တီထွင်နိုင်ရေးအခြေအကျရင်းနှီးမြှုပ်နှံကြဖို့စွမ်းအင်ဝင်ကြီးတွေနဲ့ပညာရှင်တွေပါရီမြို့မှာနေလန်းရှာဆွေးနွေးခဲ့ကြပါတယ်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်။
ရာသီပြောင်းလဲမှုပိုးပြီးတော့ပြင်ထန်လာချိန်မှာပဲနိုင်ငံရေးဆေးရေးပဋိပက္ခတွေတိုးလာနေတာကြောင့်ဒီကနေ့ကဘာကြီးမှာစားနပ်ရိက္ခာတွေရှားပါလာတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကသတိပေးလိုက်ပါတယ်။ဥမတောက်မှသီလာဆောင်မယ်ဆိုတဲ့စကားလိုပဲဟာနေတဲ့အဝမ်းကြောင့်လူတွေပိုးပြီးတော့ဒေါသဖြစ်လာကြတဲ့အတွက်နိုင်ငံတည်ငြိမ်အေးချမ်းရေးကိုပါထိခိုက်လာစေတယ်လို့အတွင်းမှချုပ်ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဖေဖော်ဝါရီလ13ရက်နေ့ကအခုလိုတင်ပြခဲ့တာပါ။
I am dismayed to say that our world today is teeming with examples of the devastating
ကဘာစာနာရိတ်ကကြက်တဲဆိုင်လာစေတဲ့တွန်းအားနှစ်ရက်ကတော့ရာသီဥတုနဲ့ပဋိပက္ခတွေပဲဖြစ်ပါတယ်စစ်ပွဲတွေအချိန်မြင့်လာတဲ့အခါစာလောင်ငတ်မှုတွေတိုးလာပါတယ်လူတွေနေရပြောင်းရတာကြောင့်ပဲဖြစ်ဖြစ်စိုက်ပျိုးရေးလုပ်ငန်းထိခိုက်ပျက်စီးရလို့ပဲဖြစ်ဖြစ်အခြေခံအဆောက်အုံတွေပျက်စီးရလို့ပဲဖြစ်ဖြစ်ဒါမှမဟုတ်မူဝါဒကြောင့်ပဲဖြစ်ဖြစ်စာနာရိတ်ခါတွေရှားပါလာရပါတယ်
ကုလလုံခြုံရေးကောင်စီမှဥတုရာသီပြောင်းလဲမှုနဲ့လုံခြုံရေးကိစ္စကိုအလေးထားဆွေးနွေးခဲ့တာပါဥတုရာသီပြောင်းလဲမှုနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံ14နိုင်ငံတို့မှာပဋိပက္ခတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းအတွင်းမှချုပ်ကပြောပါတယ
် A global food crisis is creating a hellscape of anger and
ကမ္ဘာစားနပ်ရေးခအကြက်တဲဟာကမ္ဘာအစင်းရေးဆုံးဆိုတဲ့လူများစွာအတွက်တော့ငရဲပုံကြီးပါပဲရာသီရုဆိုင်ရာအကြက်တဲတွေကလည်းလူအသက်သေစီလောက်တဲ့စွမ်းအားတွေနဲ့အချိန်မြင့်လာနေပါတယ်မနှစ်ကတော့တမိုင်းမှာအပူဆုံးနှစ်ဖြစ်ခဲ့ပါတယ်ဒီအချက်နှစ်ချက်စလုံးဟာငြိမ်းချမ်းရေးကိုထိခိုက်စေပါတယ်ဆာလောင်မှုတွေကစူပူအောင်ကြွားမှုတွေဖြစ်လာစေတဲ့တွန်းအားလည်းဖြစ်ပါတယ
်ဂါဇာဒေသကစစ်ပွဲမှာလူပေါင်း9သိန်းလောက်ဆာလောင်ငတ်မှုကြရပြီးဆီးရီးယားမှာလည်းစနစ်ကျော်စစ်ပွဲကြောင့်လူ73တန်းလောက်အစာရေစာမလုံမလောက်ဖြစ်နေရတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းပြည်ရင်းမတည်ငြိမ်မှုတွေကြောင့်ငတ်မှုမှုဘေးကပြန်ပြီးတော့ကောင်းထောင်လာတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကပြောပါတယ်နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ချိန်ချမှုတွေဖြစ်လာနေတာကိုရှောင်ရှားဖို့ပဋိပက္ခတွေဥတုရာသီနဲ့စာနာရိတ်ခါရှားပါမှုကြားဆက်ဆက်မှုတွေကိုဖယ်ရှားနိုင်ရေးဝိုင်းဝန်းဆောင်ရွက်မှာဖြစ်တော်မယ်လို့လည်းအတွင်းမှချုပ်ကထောက်ပြသွားပါတယ်2023ကမ္ဘာစားနပ်ရိက္ခာဆိုင်ရာအစီရင်ခံစာအရကမ္ဘာမှာစားနပ်ရိက္ခာရှားပါပြီးတော့ဆာလောင်ငတ်မှုမှုတိုးလာစေတဲ့အတိတ်ကမောင်းနှင်အားနှစ်ရပ်ကတော့ဥတုရာသီပြောင်းလဲမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဥတုရာသီရေးရာဌာန UNFCCC ရဲ့အကြီးအကဲ Simon Steele ကလည်းအခုလိုတင်ပြသွားပါတယ်
Climate change is contributing to food insecurity and to conflict.
ရာသီဥတုပေါက်ပြန်မှုဟာစားနပ်ရိက္ခာရှာပါမှုနဲ့ပဋိပက္ခတွေပေါ်ပေါက်စေပါတယ်။ဖန်လောင်ရင်ဓာတ်ငွေထုတ်လုပ်မှုလျှော့ချဖို့ကြောင်းလဲလာတဲ့ရာသီဥတုနဲ့တဟဇာတာကြောင့်အောင်အရှိန်အဟုန်နဲ့ဆင်ဆက်မပြတ်ဆောင်ရွက်ဖို့လဲလိုပါတယ်။ကမ္ဘာမှာအပူချိန်မြင့်တက်မှုနဲ့တိတ်ကိုမြန်ဆန်လာပါတယ်။မိုးရွာသွန်းမှုပုံစံတွေလည်းပြောင်းလဲလာပြီးမုန်တိုင်းတွေလည်းပိုမိုအားကောင်းလာတဲ့အတွေ့ဆုံးရှုံးပျက်စီးမှုပိုများလာပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်မဟုတ်ဘဲစားနပ်ရိက္ခာထုတ်လုပ်မှုတွေကျဆင်းလာနေတယ်လို့ IPCC ကပြောပါတယ်။သိပ်မွေးတော့တဲ့အနာဂတ်မှာစားနပ်ရိက္ခာအဓိကထုတ်လုပ်နိုင်တဲ့နိုင်ငံတွေကစိုက်ပျိုးထွက်ကုန်တွေကျဆင်းလာမှာဖြစ်တဲ့အတွက်ရိက္ခာထောက်ပံ့မှုတွေလည်းကျဆင်းလာနိုင်ခြေရှိနေပါတယ်
။တိုင်းသူပြည်သားတွေရဲ့လူမှုဘဝကိုအကာအကွယ်ပေးနိုင်ဖို့ National Climate Adaptation Plan ဆိုရဲဥတုရာသီပြောင်းလဲမှုနဲ့လိုက်လျောညီထွေဖြစ်စေမဲ့အစီအစဉ်ကိုနိုင်ငံတိုင်းအကောင့်ထဲပို့ဖို့လိုတယ်လို့လည်းထောက်ပြတော့ပါတယ်။ FAO ရဲ့အဆိုအရနိုင်ငံပေါင်း58နိုင်ငံကလူပေါင်း158တန်းတို့အစာရေစာမလုံလောက်မှုနဲ့ဆိုးဝါးစာကြုံနေရပြီးသုံးပုံနှစ်ပုံဖြစ်တဲ့184တန်းတို့ကတော့ဥတုရာသီပြောင်းလဲမှုနဲ့ပဋိပက္ခတွေကြောင့်ဆာလောင်မှုတွေနဲ့ကြုံနေကြတာပါ။ကုလအလုံးစုံရေးကောင်စီမှဥတုရာသီပြောင်းလဲမှုကြောင့်စားနပ်ရိက္ခာရှားပါမှုကိုအပြေရှားနေချိန်မှာပဲစွမ်းအင်နဲ့ရာသီဥတုဆိုင်ရာဝန်ကြီးအယောက်30ကျော်တို့ကလည်းကာဗွန်တက်ငွေလျှော့ချနေချိန်နီးပညာသင်တဲ့စွမ်းအင်ထုတ်လုပ်နိုင်ရေးပြည်ထောင်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဥတုရာသီရေးရာအထူးကိုယ်စားလှယ်ဂျွန်ကယ်ရီကတော့ကမ္ဘာအပူချိန်တက်စေတဲ့ကာဗွန်ထုတ်လုပ်မှုကျဆင်းလာမယ်လို့ယုံကြည်ကြောင်းအခုလိုပြောဆိုသွားပါတယ
်။ I'm totally convinced now.That we will get to a low carbon, no carbon economy. There is no way, no matter who is elected.
Carbon တောင်းဝေထုတ်လုပ်မှုကျဆင်းလိမ့်မယ်။ Carbon ထုတ်လုပ်မှုကင်းတဲ့စီးပွားရေးလောကဖြစ်လာမယ်ဆိုတာကျွန်တော်ကျွမ်းမဲ့ယုံကြည်ပါတယ်။ကမ္ဘာဘယ်ဒေသမှာဘသူပဲကြွေးကောက်ခံရသည်ဖြစ်စေ Carbon ထုတ်လုပ်မှုကတော့ကျဆင်းလာမှာပါ။ဈေးကွက်အပြောင်းအလဲတွေကိုဗန်နိုင်းဝန်ကြီးပဲဖြစ်ဖြစ်ဝန်ကြီးချုပ်ပဲဖြစ်ဖြစ်သမ္မတကပဲဖြစ်ဖြစ်ဘယ်နိုင်ငံရေးသမားကမှကြောက်ပြစ်လို့မရပါဘူး။
But now that we have set the targets အစီအဝေးကိုတက်ရောက်လာကြတဲ့သက်ဆိုင်ရာဝန်ကြီးတွေကလည်းတန့်ရှင်းစွမ်းအင်ကဏ္ဍမှာအကြီးအကျယ်ရင်းနှီးမြှုပ်နှံသွားမယ်လို့အခိုင်အမာကတိပြုပြောဆိုခဲ့တာပါ Mr. Gary ကတော့ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါပောက်လာတဲ့အဆိုးဆုံးအခြေအနေတွေကိုရှောင်ရှားနိုင်လောက်အောင်အခုလိုအာသွန်ခွန်ဆိုင်ကြိုးပမ်းမှုတွေနဲ့အပြောင်းလဲတွေအချိန်မီပါမလားဆိုတော့ကိုတော့မေခွန်းထုတ်စရာရှိပါတယ်လို့လည်းထောက်ပြပြောဆိုသွားခဲ့ပါတယ်ကျမနှောင်းလောင်းပါ
ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်အပြီးမှာတော့သတင်းတွေကတုဒ္ဒအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ကမ္ဘာပေါ်မှာဘယ်နိုင်ငံတွေကအာဂတိလိုက်စားမှုအကျင့်ပြတ်ချစားမှုအဆိုးဆုံးပါလဲ။ဘယ်နိုင်ငံတွေကတော့အနည်းဆုံးပါလဲ။မြန်မာနိုင်ငံကရောဘလို့အဆင့်မှာရှိပါသလဲ။ဒီအကြောင်းအရာတွေကိုမတ်ညိုညိုလင်ကတင်ပြပေးထားပါတယ်။
ဆိုင်ဆောင်မှုဆိုတာကဒီနေ့အထိနိုင်ငံအများစုမှာရှိနေဆဲပဲဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးတည်ငြိမ်ဖွံ့ဖြိုးမှုရှိပြီးတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတွေမှာတော့အာဂရိလိုက်စားမှုဆိုတာမရှိသလောက်နဲ့ကဏ္ဍအနည်းငယ်လောက်မှသာအနေအချင်းတွေ့နိုင်တာပါ။နိုင်ငံရဲ့တရားဥပဒေစိုးမိုးမှုအားနည်းပြီးနိုင်ငံရေးစီးပွားရေးတည်ငြိမ်မှုမရှိတဲ့ဆင်းရဲတဲ့နိုင်ငံတွေဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့အာဂရိလိုက်စားမှုတွေကိုနိုင်ငံအစိုးရရဲ့ကဏ္ဍတိုင်းလိုလိုမှာအပြင်တခြားလုပ်ငန်းကဏ္ဍအသီးသီးမှာလည်းတွေ့ရပါတယ်။တရုတ်၊မော်ရိုကို၊အင်ဒိုနီးရှား၊ထိုင်းနဲ့ဗီယက်နမ်လိုနိုင်ငံတွေမှာဆိုရင်အာဂရိလိုက်စားမှုနဲ့လက်စားမှုကျူးလွန်သူတွေကိုတည်ရန်အထိပြည်ထောင်ချမှတ်တာတွေလည်းရှိပါတယ်။ကမ္ဘာနိုင်ငံတွေရဲ့အာဂရိလိုက်စားမှုအတိုင်းအတာနဲ့ပတ်သက်လို့ CEO World Magazine ကလေ့လာသုတေသနပြုခဲ့ပြီးဒီနှစ်ထဲမှာပဲထုတ်ပြန်ခဲ့ပါတယ်။
အစိုးရအရာရှိတွေရဲ့အာဂတိလိုက်စားမှုပြည်သူလူထုအချင်းချင်းအကြားလက်ပေးလက်ယူမှုနိုင်ငံရဲ့ဘဏ္ဍာငွေအလွှဲသုံးစားပြုမှုစတဲ့အာဂတိလိုက်စားမှုနဲ့အကျင့်ပြက်ချစားမှုတွေအပါအဝင်အာဂတိလိုက်စားမှုတွေပပြအောင်ကြိုးပမ်းတိုက်ဖျက်မှုတွေဘလောက်ထိရောက်အောင်လှုံ့ဆော်တယ်လဲဆိုတဲ့အချက်တွေပေါ်အခြေခံပြီးနိုင်ငံ198နိုင်ငံကိုလေလာစစ်တမ်းယူအချက်လက်တွေထုတ်ပြန်ခဲ့တာပါဒီလေးလာမှုတွေအရတော့ကမ္ဘာမှာအဂတိလိုက်စားမှုအများဆုံးရှိတဲ့နိုင်ငံကတောင်အာဖရိကတိုက်ကနိုင်ငံတစ်ခုဖြစ်တဲ့ဆိုမာလီယာနိုင်ငံဖြစ်ပါတယ်ဆိုမာလီယာမှာမပြီးဆုံးနိုင်အောင်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေတရင်လွတ်လပ်ခွင့်ကိုပိတ်ပင်ထားတာတွေနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေနဲ့လွတ်လပ်ဆောင်ပြောဆိုခွင့်ကိုဖိနှိပ်ထားမှုတွေကအချင်းပြက်ချစားမှုအဂတိလိုက်စားမှုတွေများလာစေဖို့အခြေခံအချက်တွေဖြစ်စေတယ်လို့ဆိုပါတယ်အဂတိလိုက်စားမှုဒုတိယအများဆုံးနိုင်ငံကတော့လက်တင်အမေရိကနိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားနိုင်ငံဖြစ်ပါတယ်မူရစေဝါကုန်ကူးမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကဗင်နီဇွဲလားနိုင်ငံရဲ့အဓိကအဂတိလိုက်စားမှုတွေဖြစ်လာရတဲ့အခြေခံအချက်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ထားတာပါဒီနိုင်ငံနဲ့အတူဆီးရီးယားတောင်ဆူဒန်ဂျီမင်းနီကရာဂွာမြောက်ကိုရီးယားဟေတီအီကွေတိုရီယယ်ဂီနီယာနဲ့တာကမနစ္စတန်နိုင်ငံတွေဟာကမ္ဘာမှာအဂတိလိုက်စားမှုအများဆုံးအဆင့်တစ်ကနေ10မှာရှိတဲ့နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကတော့အဂတိလိုက်စားမှုအများဆုံးကမ္ဘာအဆင့်14မှာရှိနေတာပါ။ကမ္ဘာမှာအဂတိလိုက်စားမှုအနည်းဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ဖင်လန်နိုင်ငံဟာ2024ခုနှစ်ရဲ့ပျော်ရွှင်မှုအရှိဆုံးအဆင့်တက်မှာရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ဖင်လန်နိုင်ငံပြီးရင်တော့နယူးဇီလန်ဒိန်းမတ်စင်ကာပူနော်ဝေးဆွစ်ဇာလန်နယ်သာလန်ဆွီဒင်ဂျာမနီနဲ့အိုင်ယာလန်နိုင်ငံတို့ဟာအဂတိလိုက်စားမှုအကျင့်ပြက်ချစားမှုအနည်းဆုံးထိပ်တန်းစေနိုင်ငံပဲဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်တဲ့အရှိတောင်အာရှအာဆီယံနိုင်ငံတွေထဲမှာအချက်နဲ့မရရှိတဲ့ဘရူနိုင်းနိုင်ငံကလွဲပြီးကျန်နိုင်ငံတွေရဲ့အဂတိလိုက်စားမှုအကျင့်ပြက်ချစားမှုအနည်းဆုံးကနေအများဆုံးနိုင်ငံတွေကိုအစ်စ်လိုက်ကြည့်မယ်ဆိုရင်တော့စင်ကာပူနိုင်ငံကအဂတိလိုက်စားမှုအနည်းဆုံးနိုင်ငံအဖြစ်ထိပ်ဆုံးမှရှိနေတာပါအဲ့ဒီနောက်မှာတော့မလေးရှားဗီယက်နမ်ထိုင်းအင်ဒိုနီးရှားဖိလစ်ပိုင်လာအိုကမ္ဘောဒီးယားတို့ရှိပြီးမြန်မာနိုင်ငံကတော့အကျင့်ပြက်ချစားမှုနဲ့အဂတိလိုက်စားမှုအများဆုံးအနေနဲ့နောက်ဆုံးမှာရှိနေရပါရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာ2021ခုနှစ်စတက်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေအတွင်းစာသင်ကျောင်းတွေကိုတိုက်ခိုက်မှုအကြိမ်200နီးပါးရှိခဲ့ပြီးသေဆုံးဒဏ်ရာရရှိသူယာကနားရှိတယ်လို့ပညာရေးနဲ့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်မြန်မာ Witness အဖွဲ့ကစာသင်ကျောင်းတိုက်ခိုက်ခံရမှုပေါင်း186ကျိန်ရှိခဲ့တယ်လို့ဖော်ပြထားပြီး64ကျောင်းတိုက်ခိုက်ခံရမှုနဲ့သေဆုံးထိခိုက်ဒဏ်ရာရသူ106ဦးရှိတာကိုမှတ်တမ်းပြုစုထားနိုင်တယ်လို့ဖော်ပြထားပါတယ်ပဋိပက္ခတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေကြောင့်ကလေးငယ်950ဦးကျော်လောက်သေဆုံးခဲ့ရတယ်လို့လည်း NUG ကြားကာလအစိုးရကဖော်ပြထားသလိုတန်းတဲ့ချီတဲ့ကလေးတွေဟာအကြောင်းမတက်နိုင်ကြပဲအိုးရင်ဆွန့်ခွာထွက်ပြေးနေရတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကဖော်ပြထားပါတယ်။ဟူတီတပုံတွေကတောက်ကြနေမှာယေမင်ကနေ drone နဲ့ television ကိုတိုက်ခိုက်တဲ့အတွက်ယေမင်အနောက်ဘက်မှာရှိတဲ့ဟူတီတပုံပြင်းမှတ်အများအပြားကိုစနေနေ့မှာပြန်လည်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်ဒါဟာအော်တိုဘာလာ Israel Hamas စစ်ပွဲစတင်ချိန်ကစပြီးရေမြင်မေပေါ်ကိုပထမဦးဆုံး Israel ကတိုက်ခိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအလုအကန်နဲ့ပတ်သက်ပြီးအစိုးရကပမာဏကန့်သတ်တာကိုမလိုလားတဲ့ကြောင်းသားဥဆောင်တဲ့ဒီသတင်းပတ်အတွင်းဆန္ဒပြပွဲတွေကိုချိန်မုံရအောင်လူပေါင်း114ဦးထက်မနည်းသေဆုံးခဲ့ရတဲ့နောက်ပိုင်းစနေနေ့မှာတော့နှစ်ရက်ညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ် သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီနေ့အစီအစဉ်လေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်တို့ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်ကြည့်စီစဉ်နေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ